Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်ရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းဆိုတာတက်တည်နဲ့ရုရှားဆိုတာကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလဲလဲရေးအစီအစဉ်ကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အာနာပါတီရဲ့အစည်းအဝေးကိုစတင်လိုက်ပြီဖြစ်တယ်လို့ဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်အာဖဂန်တပ်ဖက်က18ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာတော့ရခိုင်ပြည်နယ်ထဲမှာရန်ကုန်စစ်တွေကာလန်နဘေးမှာပောက်ကွဲမှုပစ်ခတ်မှုတွေကြောင့်၄ဦးဒဏ်ရာရခဲ့တာမှာ၂ယောက်ကတော့စိုးရိမ်ရတယ်လို့ဆိုပါတယ်
။ဟိုပပေးတဲ့ဆိုတဲ့ရက်ကွက်တွေတခုရှိတယ်။ဒီမှာလမ်းချစ်မှာဒီပါပေါ့အနေစာလုံနေတာပေါ့။ဒါလူကြီးပိုင်း၁ယောက်တော့သက်လင်း50ရွေးပေါ့။အဲဒီယောက်ကတော့နှလုံးနဲ့မြခုံးကိုလာတိ။အဲဒီ၂ယောက်ကတော့လက်မောက်မှာရှိတဲ့တယောက်ရှိတယ်။မြလုံးမှာရှိတဲ့၂ယောက်ပေါ့။
ကြောက်တော်မေဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။အခုလိုတိုက်ပွဲဖြစ်နေတာတွေကို2020အထိယူမလာစေဘဲနဲ့အမြန်ဆုံးရပ်ပေးဖို့ကိုလည်းရခိုင်ပြည်နယ်တကွာကုညီကယ်ဆယ်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းသိကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့နှစ်သက်ကူတေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပေးပါမယ်ရှင်။
ယူကရိန်းဆိုရတက်တည်နဲ့ယူကရိန်းနိုင်ငံအရှိပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားအားလုံးလဲလှယ်ရေးအစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ9နှစ်ကြာကာလအတွင်းမှာနှစ်ဖက်စလုံးကဖမ်းမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။ဒီနှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလှယ်ရေးအစည်းအဝေးကိုယူကရိန်းနိုင်ငံဒေါနက်စေတာကဟောလစ်ကာမြို့နာကနေဆက်ဂိတ်မှာလှုပ်ဆောင်မှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘုံ89ယောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံအရှိတ်ချမ်းကခွဲထွက်ရေးသဘုံတွေအနေနဲ့တော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ယောက်ကိုလွှဲပြောင်းပေးမှာဖြစ်တဲ့ဆိုပြီးတော့ရုရှားနိုင်ငံက IRA သတင်းဌာနကဒီဒေါနက်စ်ပြည်သူ့သမ္မတနိုင်ငံဖြစ်တဲ့သူတို့ဘာသူတို့ကြီးညာထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကူးကားပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းဆိုရတပ်တွေနဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအရှိတ်ပိုင်းကဒွန်ဘတ်ဒေသမှာ2014ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွင်းမှာလူပေါင်း13,000လောက်တိဆုံးခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်မှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေရုတ်သိမ်းပြီးတာလီဘန်ဘက်ကအပြစ်ရဆိုင်ပေးထားဖို့အမေရိကန်နဲ့သဘောတူညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်တာပါ။တာလီဘန်သဘုံတွေကနိုင်ငံအရှေ့မြောက်ပိုင်းဒါခါခရိုင်ဘာဟူဒင်နာအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာလို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရဂျာဝတ်ဟီဂျူရီက VOA ကိုဒီကနေ့မှပြောပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့သူတို့ဘက်ကအထီးခိုင်မရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအာဖဂန်မြောက်ပိုင်းမှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်90ကျော်သေဆုံးခဲ့ပြီးအစိုးရဘက်ကလက်တုံ့ပြန်ချေမှုန်းတိုက်ခိုက်တဲ့စစ်ဆင်ရေးတွေအတွင်းမှာတာလီဘန်အတော်များများသေဆုံးတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။American ဥဆောင်တဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားလာမယ့်ဇန်နဝါရီလမှာတပတ်ကြာအပြည့်ရဆိုင်ဖို့တာလီဘန်ခေါင်းဆောင်တွေသဘောတူထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်လာတာပါ American ဘက်ကပြည်ပတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့တာလီဘန်တွေကတောင်းဆိုပြီးဒီလိုယာယီအပြည့်ခက်ရဆဲတာကနေ16နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့ညှိနှိုင်းနေတာပါ American တပ်ဖွဲ့အနေနဲ့လည်းပြည်ပစီရေးကိစ္စမှာကာလအရှိကြာဆုံးပါဝင်ပတ်သက်နေရကိုအဆုံးသတ်ဖို့အခုလိုကြားဝင်ညှိနှိုင်းနေတာဖြစ်ပါတယ်အပြည့်ရသဘောတူဖို့ကိစ္စနဲ့တခြားကိစ္စတွေကိုအဖွဲ့ခေါင်းဆောင်တွေအနေနဲ့တရားသုံးသပ်ဆွေးနွေးနေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဒီကနေ့ပြောပါတယ်ရှင်
။ယမန်နိုင်ငံတောင်ပိုင်းအယ်ဒါလီယမ်မြို့မှာပြုလုပ်ခဲ့တဲ့ဗိုလ်တင်နန်းစစ်ပွဲရဲ့စီးပြခန္ဓာတွင်ဘုံးပေါက်ကွဲခဲ့တာကြောင့်လူတွေဒါဇင်နဲ့ချီတရပြီးတော့တိုက်ဆုံတာတွေလည်းရှိနိုင်တယ်လို့မျက်မြင်သက်သေတွေကပြောလိုက်ပါတယ်။ဒီဘုံးပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့ယမန်တောင်ပိုင်းကလုံခြုံရေးစောင့်တပ်ဖွဲ့ကလည်း Twitter ကနေဒီနေ့မှအတည်ပြုထားပါတယ်။ဒါပေမဲ့ဘယ်အဖွဲ့ကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူး။စီးပြအခမ်းအနားတွင်ဧည့်သည်တွေကြည့်ရှုတဲ့နေရာနာမှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေက Writer သတင်းဌာနကိုပြောပါတယ် ပောက်ကွဲမှုတွေမှာထိခိုက်ဒဏ်ရာသူဒါဇင်နဲ့ချီရှိပေမဲ့ဘလောက်ထိတေဆုံးတယ်ဆိုတာကိုတော့အတိအကျမသိရသေးပဲဖြစ်နေပြီးတော့အခင်းဖြစ်ပေါ်တဲ့နေရာသားမှာတော့ရုပ်လောင်းတွေကိုတွေ့ရတယ်လို့ပြောပါတယ်တချို့သတင်းတွေမှာတော့လူ9ယောက်ထပ်မံနေတေဆုံးတယ်လို့လည်းဖော်ပြနေကြပါတယ်ဟူဒီတဘုံတွေကသမ္မတအဗ်ဒရမ်ဘူမန်ဆူဟာဒီအစိုးရကို2014ခုနှစ်နောက်ပိုင်းကဖြုတ်ချလိုက်ပြီးတဲ့ကစပြီးတော့ယေမန်နိုင်ငံမှာစေပတိပခတွေဖြစ်နေခဲ့တဲ့ဟာအခုဆိုရင်9နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။ဟူဒီတဘုံတွေဘက်ကအဲ့လိုအာဏာသိမ်းဖြုတ်ချခဲ့တာကြောင့် sorry ဥဆောင်တဲ့ညောင်တပ်ဖွဲ့တွေက2015ခုနှစ်မှာယေမန်နိုင်ငံကိုစေရကြားဝင်တိုက်ခိုက်ခဲ့ပြီးတော့တမဟာဒီအစိုးရကိုပြန်ပြီးတော့တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာဆန္ဒပြသူတွေဟာနိုင်ငံတောင်ပိုင်းကနာဆီးရီးယားရေနံနှင်းကိုပိတ်ဆို့ရပ်ဆိုင်းလိုက်ပြီးရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့အပေါ်မှာရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုပ်ငန်းဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဒီအတွက်ဘာစရာရေနံနှင်းကထုတ်လုပ်တဲ့ရေနံနှင်းနဲ့အစားထိုးပြီးတော့သုံးသွားမယ်လို့ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မန်ချနူးရေနံတွင်းနဲ့တခြားအသေးစားရေနံနှင်းတွေကရတဲ့ရေနံတွေကနေဆက်လက်လည်ပတ်သွားမှာဖြစ်တယ်လို့လည်းအစိုးရပိုင်ဘာစရာရေနံကော်ပိုရေးရှင်းအကြီးအကဲမန်နေဂျာတူကပြောပါတယ်ဤရနိုင်ငံမျိုးတော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ပျက်စီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လလောက်ကတည်းကဆက်ဖြစ်နေချိန်မှာဒီရေနံတွင်ပိတ်ပင်မှုဟာမနေ့ကဖြစ်ခဲ့တာပါဆန္ဒပြသူတွေဟာအမိမြေမရှိရင်ရေနံလည်းမရှိဘူးလို့ကြွေးကြော်ပြီးတော့တနည်းကိုရေနံစီပေါင်း 8,000 ကျော်ထုတ်လုပ်ပေးနေတဲ့ဒီနာဆီးရီးယားရေနံတွင်ကိုလူရင်အားနဲ့ပိတ်လိုက်တာလို့ Reuters သတင်းဌာနကဆိုပါတယ်ဤရနိုင်ငံမှာအစိုးရစန့်ကျင်ရေးနဲ့လှုပ်ရှားမှုတွေဖြစ်ခဲ့တာ3လကျော်နေပြီဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အနာပါတီရဲ့စီဝေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ပတ်သက်ပြီးတော့ခက်တင်းနဲ့ယက်တီတုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအစည်းအဝေးချင်းပါခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার စီမံကိန်းရဲ့ဆိုင်းမှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုနှစ်မကုန်ခင်ဆွေးနွေးဖို့တစ်ဖက်သက်သတ်မှတ်ထားတဲ့အချိန်ကုန်ဆုံးတော့မှာဖြစ်တဲ့အတွက်ခေါင်းဆောင်ကင်ဂျုံအနေနဲ့မြောက်ကိုရီးယားနိုင်ငံအတွက်သူရွေးချယ်တဲ့လမ်းကြောင်းသွင်းတဲ့ပတ်သက်ပြီးတော့အသေးစိတ်ကိုရှေ့သတင်းပတ်မှာကြေညာသွားနိုင်ပွဲရှိတယ်လို့လည်းခန့်မှန်းနေကြပါတယ်မြောက်ကိုရီးယားအလို့သမားပါတီရဲ့အစည်းအဝေးကသူတို့နိုင်ငံသွားမဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့အရေးမွက်နည်းနည်းပဲပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်သတင်းမီဒီယာကဖော်ပြပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့လည်းချက်ဆန့်ကျင်ရည်တည်ချက်နဲ့အင်္ဂလောကာကွယ်ရေးကိုတိစောက်သွားမယ်လို့ပြောကြားခဲ့ပေမဲ့တခြားအသေးစိတ်အချက်အလက်တွေကိုတော့ပြောကြားခဲ့ခြင်းမရှိဘူးလို့မြောက်ကိုရီးယားဆိုရပိုင် KCN သတင်းကဖော်ပြပါတယ်။ဒါပြင်ဒီအစည်းအဝေးကိုတော့ဆက်လက်ကျင်းပနေတော့မယ်ဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးပွဲတွေကနေလာပေါင်းများစွာနှုတ်ထွက်ထားတာဖြစ်ပြီးတော့မကြာသေးခင်ကလည်းတာဝန်ပြည်ဒုံးကျည်တွေနဲ့နျူကလ িয়ার စမ်းသပ်မှုတွေလုပ်ပြီးတော့ချိန်ချောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းဖျက်သိမ်းမှုကိစ္စကတော့ဒီဆွေးနွေးပွဲအစီအစဉ်မှာမပါဝင်ဘူးလို့ဆိုပြီးတော့မြောက်ကိုရီးယားအာဏာပိုင်တဦးကအခုလအစောပိုင်းမှာပြောကြားထားပါတယ်ခင်ဗျာ
။ဩစတြေးလျမှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတဲ့ဂျာကပဲနှစ်စဉ်ကျင်းပနေကြဆစ်ဒနီမြို့နှစ်သစ်ကူမိဘန်းဖောက်ပွဲအစီအစဉ်ကိုဆက်ပြီးတော့လှူဆောင်သွားမယ်လို့ဝန်ကြီးချုပ်စကော့မော်ရစ်ဆန်ကဒီကနေ့ပြောလိုက်ပါတယ်။တော်မီတန်ကိုအပြင်းထန်ဆုံးခံနေရတဲ့ New South Wales ပြည်နယ်ကပရဟိတမိသက်သမားတွေကိုလည်းငွေကြေးအထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ဒီလိုနိုင်ငံတော်ဝန်တော်မီ NDA နဲ့ကြုံနေရချိန်အပူချိန်လဲမြင့်တက်နေတဲ့ရာသီဥတုအခြေအနေမျိုးမှာနှစ်သိကူမိဘန်းဘွဲကိုမလုံသင့်ဘူးလို့မိသက်ဌာနတာဝန်ရှိသူတွေကသတိပေးခဲ့တာပါ။နိုင်ငံတွင်းမှာဒီလိုအခြေအနေတွေကြုံနေရပေမဲ့ကျွန်တော်တို့မှာဒီသဘာဝ NDA ကိုအကောင်းမြင်စိတ်နဲ့ရင်ဆိုင်နေတာကဘာကြီးကိုပြသရမယ်လို့ဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါတယ်။ဆစ်ဒနီမြို့တော်စီပင်ကလည်းနှစ်သစ်ကူမိဘန်းဖောက်ပွဲကျင်းပဖို့ကိုခွင့်ပြုမိန်ပေးခဲ့ပါတယ်။ New South Wales ပြည်နယ်တော်မီညင်းသက်တာမှာပရဟိတအကူအညီပေးနေတဲ့မိသက်သမားတွေကိုတနေ့ကို American Dollar 209 Dollar နဲ့ညီမျှတဲ့ငွေကိုအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါတယ်ရှင်။
သမ္မတထရမ့်ကိုတရားစွဲဖို့အထီဖြစ်လာခဲ့တဲ့အမည်မသိသတင်းဖောက်ထုတ်သူလို့ဆိုတဲ့လူရဲ့နာမည်ကိုသမ္မတထရမ့်က Twitter မှာနေ့ကပြန်တင်ပြီးတော့အဲ့နောက်မှာပြန်ပြီးတော့ဖျက်လိုက်ပါတယ် တောက်ကြနေညသကောင်းမတိုင်ခင်မှာသမ္မတထရမ့်ဟာ Suffermom 89ဆိုတဲ့ Twitter အကောင့်ပိုင်ရှင်တင်ထားတဲ့ဟာကိုသူကပြန်လည်ပြီးတော့သူ့ရဲ့အကောင့်မှာမျှဝေခဲ့တာပါ။အဲ့ဒီ Twitter အကောင့်ပိုင်ရှင်ကတော့ California ပြည်နယ်မှာနေထိုင်တဲ့ Sophia ဆိုသူအမျိုးသမီးဖြစ်ပါတယ်။ဒါပေမဲ့စနေနေ့မနက်မှာတော့ဒီ Twitter post ကိုသမ္မတထရမ့်ရဲ့ Twitter ဘော်ကနေပြန်ပြီးတော့ဖြုတ်ချသွားခဲ့ပါတယ်။သမ္မတထရမ့်ကသူ့ကိုတရားစွဲဖို့ထိဖြစ်လာခဲ့တဲ့ကိစ္စနဲ့ပဒပြီးတော့တရင်ဖောက်ထုတ်တဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်အချိန်ချင်းကြိုးပမ်းနေချိန်မှာပဲဒါကသမ္မတထရမ့်အနေနဲ့အဲ့လိုလုပ်တဲ့သူဘသူဖြစ်တယ်ဆိုတာကိုသူ့ရဲ့ Twitter မှာတိုက်ရိုက်ရေးသားဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာနိုဝင်ဘာလကဆန္ဒပြပွဲတွေအတွင်းတိုက်ဆုံခဲ့သူတွေကိုအောက်မေ့ပွဲအခမ်းအနားမကျင်းမာမီပြည်내အတော်များများမှာမိုဘိုင်းဖုန်းအင်တာနက်ဆက်သွယ်ရေးတွေကိုပိတ်ပင်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ဝေဖန်လိုက်ပါတယ်။ဓာတ်ဆီဈေးတွေတက်လိုက်တဲ့အပေါ်မှာမကျေနပ်ကြကြောင်းပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဆိုရှယ်မီဒီယာတွေပေါ်ရေးသားချက်တွေဆန္ဒပြပွဲတွေအတွင်းတိုက်ဆုံခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့တိုက်ဆုံသူတွေအတွက်အထိမ်းအမှတ်ပွဲတွေလုပ်ဖို့နှိုးဆော်ခဲ့တဲ့နောက်မှာအခုလိုအင်တာနက်တွေကိုပိတ်ခဲ့တာပါ။ပြီးခဲ့တဲ့လကဆန္ဒပြပွဲတွေကိုနှိမ်နင်းတာမှာလူပေါင်း304ယောက်ထဲမှနေတိုက်ဆုံခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချင်းချမ်းသာကွင်အဖွဲ့ကပြောထားပါတယ်။ UN ပြည်သူတွေအနေနဲ့တည်ဆုံခဲ့သူတွေအတွက်အောက်မေ့သတိရပွဲလုပ်ခွင့်ရှိတယ်လို့ဝန်ကြီးပွန်ပီယိုက Twitter စာမျက်နှာကနေရေးသားခဲ့ပြီး UN ခေါင်းဆောင်အယာတိုလာအာလီခါမီနီကို UN နိုင်ငံတွင်းဘာသာရေးနဲ့နိုင်ငံရေးပြဿနာတွေအတွက်ပြစ်တင်ဝေဖန်ခဲ့ပါတယ်။အောက်မေ့သတိရပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ကြာသပတေးနေ့မတိုင်ခင်တရက်မှာအင်တာနက်လိုင်းတွေကိုဖြတ်တောက်လိုက်တာလို့ ILNA သတင်းဌာနကပြောပါတယ်။ကြာသပတေးနေ့ကဆန္ဒပြပွဲတွေအတွင်းတည်ဆုံခဲ့သူတွေအတွက်ရက်40ပြည့်အောက်မေ့ပွဲအခမ်းအနားတွင်မှလည်းလူတော်များများကို UN အစိုးရကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။
တနင်္လာကနေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်တိုက်ပွဲအခြေအနေဆိုင်ရာသတင်းလွှာတွေကိုဆက်တိုက်နားဆင်ကြားရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ရန်ကုန်စစ်တွေကာလမကြီးဘော်ကမဟာကံကြီးရှင်ဖရာနာမှာမနေ့ကရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဒီအစိုးရတပ်မတော်တို့တိုက်ပွဲဖြစ်ခဲ့ပြီးအရက်သား၄ဦးဒဏ်ရာရသွားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြထားပါတယ်ရှင်
။ကျောက်တော်မြို့ဝင်မဟာကံကြီးရှင်ဖရာအနီမှာမနေ့ကရခိုင်လက်နက်ကိုင် AA ဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အရက်သား၄ဦးဒဏ်ရာရရှိခဲ့ပြီးအဲ့ဒီဒဏ်ရာရရှိသူ၄ဦးထိမှာ၂ဦးရဲ့အခြေအနေမှာစိုးရိမ်ရတာကြောင့်စစ်တွေစစ်ရုံကိုပို့ဆောင်ထားရတယ်လို့ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်။
တယောက်ကတော့အဲ့ဒီအကန့်ဖြစ်တဲ့နားမှာဆဲရောက်နေတဲ့ဒီလမ်းဘေးဈေးဆိုင်လေးရောက်နေတဲ့တယောက်ပေါ့အတူမှာတော့လက်မောင်းကိုကြီးဖြတ်သွားတာပေါ့ဟိုဖောက်ထွက်သွားတာပေါ့ဖောက်ထွက်သွားတော့အရိုးပါကြီးသွားတဲ့အတူတော့ပြင်းပြင်းထန်ထန်ဖြစ်တာပေါ့ဆိုတော့နောက်နှစ်ယောက်ကတော့ဒီဈေးထဲမှာမြို့လေဈေးထဲမှာဟိုရှိနေတဲ့ဒီပရင်ဆိုင်ပေါ့ပရင်ဆိုင်နားမှာရှိနေတဲ့လူကိုနှစ်ယောက်ပေါ့အဲ့နှစ်ယောက်ကတော့အဲ့ဒီကနေဆင်လာတာပေါ့အဲ့ဒီကနေဟိုဆင်လာတဲ့ဟိုဘုံဆင်တွေဖြစ်မှာပေါ့လေဒီအမြောက်ဆင်တွေဖြစ်မှာအဲ့ဒီဆင်တွေဖြစ်ပြီးတော့မှတယောက်ဒါအသေးစားဆင်ရပေါ့တယောက်အသေးစားဆင်ရရတယ်ဒါနောက်တယောက်ကတော့ကျွန်တော်တို့ဟိုရှမ်းရွာရက်ွက်ဖြစ်မှာပေါ့အဲ့ဒီမှာဟိုပပေးတဲ့ဆိုတဲ့ဟိုရက်ွက်ငယ်တစ်ခုရှိတယ်အဲ့ဒီမှာလမ်းချစ်မှာဒီပါပေါ့အနေစားလုံနေတာပေါ့ဒါလူကြီးပိုင်းတယောက်တော့အသက်50ရွေးပေါ့အဲ့တယောက်ကတော့ဒါသူထိုင်နေတုန်းမှာလာကြည့်ပြီးတော့မျက်ခုံးကိုလာကြည့်မျက်လုံးနဲ့မျက်ခုံးကိုလာကြည့်ပါ။အဲဒီနှစ်ယောက်ကတော့လက်မောင်းမှကြည့်တဲ့တယောက်ရှိတယ်။မျက်လုံးမှကြည့်တဲ့နှစ်ယောက်ကတော့နည်းနည်းဒါပြင်းတာပေါ့။ပြင်းရနည်းနည်းပြင်းတော့စစ်တွေကမနေကစစ်တွေကိုပို့လိုက်ရတယ
်။ကျောက်တော်မျိုးတွင်မှာလုံရှင်ရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကိုရခိုင်လက်နက်ကိုင် AA ဖွဲ့ကလူနေအိမ်တွေကိုကာကွယ်ယူပြီးရှောင်းပေါင်းပြစ်ခတ်တာတွေကြောင့်မျိုးတွင်လူနေအိမ်တို့နဲ့ဒေသခံ၄ယောက်တန်ရာရရှိတော့တာဖြစ်တယ်လို့တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဖွေးဖက်ကတော့တမ်တော်စစ်ကြောင်းဟာကြောက်တော်မျိုးတွင်းမှာရှိတဲ့မဟာကံကြီးရှင်ဖရာအတွင်းမှာစခန်းရှာပြီးဒေသခံတွေကိုစစ်ဆေးမြင့်မြန်းတာတွေလုပ်နေတာကြောင့်တတိပိပြစ်ခတ်တာဖြစ်တယ်လို့အေအေဖွေးပြောခွင့်ရခိုင်ဒုခကပြောပါတယ်
။ကြောက်တော်မျိုးရဲ့အဝင်ပေါ့နော်ဒီဂိတ်စ်ပတ်နဲ့ဒီတရားခိုင်နာမှာရှိတယ်ဒီမဟာကံကြီးရှင်ဖရာဒီပရဝုံတွင်းမှာဟိုဒီမှာစစ်တပ်ကလာပြီးတော့သူတို့တက်ဆွေစခန်းရှာထားတာရှိတယ်။အဲ့ဒီနေရာကနေပြီးတော့မှသူတို့ဒီကျွန်တော်တို့ရဲ့ဒေသခံပြည်သူတွေကိုနော်ဟိုတခြားလုံးသူတို့ဒီအနှောင့်အယှက်ပေးနေတဲ့ဥစ္စာတွေရှိတယ်အထူးသဖြင့်တော့ဒါမတရားဟိုဖမ်းဆီးစစ်ဆေးတာတွေချင်းချောက်တာတွေနော်
ဒါမျိုးသမီးတွေကိုနှောင့်ချတာတွေသူတို့အဲ့လိုမျိုးတွေတောက်ချလုံးနေတာရှိသူတို့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီအဲ့ဒီဖျားဝင်းတင်းမှာသခန်းချထားတဲ့ဒီမှာစစ်တပ်ကိုကျွန်တော်တို့ဒါထုံးမတဲ့အနေနဲ့ဒါတတိပိတ်ကြီးခတ်မှုတွေလုပ်ခဲ့တာရှိအခုလို့နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းတိုက်ပွဲဖြစ်ပေါ်ရာဒေသတွင်းနေထိုင်သူတွေအတွက်နောက်ဆက်တွဲဒုက္ခတွေနဲ့ကြုံကြရရဲလို sing ye go bomo lo song nida pidalo, e puigale, tamado si jong go le umo yu tekai nida de jao, shakai no bain simi ring hale, de pipi jibian lara pibade.
ကိုတန်နိုင်ပြပြခဲ့တာပါရှင်အခုလိုရခိုင်တန်းနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေစေရခိုင်ပြည်နယ်မှာစစ်မီးငြိမ်းစေဖို့၂၀၂၀နှစ်သစ်မှာစစ်ဘေးသင့်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ပါစေကြောင်းကိုလည်းတောင်းဆိုကြပါတယ်မဆုမောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်ရခိုင်ပြည်နယ်ထဲမှာလူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြစ်ပခ မှုဆွဲချက်တန်တရားနဲ့ဖမ်းဆီးမှုတွေရပ်တန့်ပေးဖို့နဲ့အရသာပြည်သူတွေမြေစာပြင်မဖြစ်စေလိုပါဘူး။ဒါကြောင့်နိုင်ငံရေးနည်းလမ်းတွေပဲငြိမ်းချမ်းရေးအတွက်အပြေရှားကြပါလို့ရခိုင်ပြည်နယ်မြေပုံလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ်
။ဒီနှစ်အတွင်းမှာနော်နှစ်ဖက်ပေါ့နော်ဖမ်းဆီးရတွေတရားစွဲဆိုတာတွေဒီဘက်ကလည်းရှိတယ်လို့ဟိုဘက်ကလည်းဖမ်းဆီးထားတာတွေရှိတယ်။ဆိုတော့နှစ်ဖက်စလုံးပေါ့နော်အပြာနာအဲလိုဖြစ်ရတဲ့အကြောင်းကတော့တိုက်ပွဲမှာပေါ့နော်ဒါတစ်ဖက်ထက်ကကူညီရဲထောက်ပံ့နေဆိုတဲ့ပုံစံမျိုးပေါ့အာတစ်ဖက်စလုံးကအဲလိုဆွဲချက်မျိုးနဲ့တန်တရားနဲ့ဖမ်းဆီးရည်များပါတယ်ခုဖက်သူဖက်ထိခိုက်မှုတွေများလာတဲ့အခါမှာလည်းအမုန်းတရားတွေနဲ့ပေါ့နော်အာဃာတရားတွေနဲ့ဖမ်းဆီးမယ်အနှိမ့်ချက်နဲ့နှိမ့်မယ်ဆိုတာမျိုးတွေဖြစ်လာဆိုတော့ဒီဟာကကောင်းတဲ့အစီအမံတော့မဟုတ်ဘူးပေါ့နော်ဟောဒါပေမဲ့တိုက်ပွဲဖြစ်တယ်ဆိုတော့လည်းအာဒါလေးကမလွှဲမချောင်တာတွေတွေ့ကြုံရတာပဲလေအစီအမံအနှိမ့်ချက်တွေဆိုတော့ဒါဒီနေ့အတွင်းမှာလည်းတော်တော်ကိုများတော့ပြီတရားလည်းရနိုင်ရှိပြီဒဏ်ရတာလည်းတရားကျော်ပြီဒုက္ခတွေလည်းသိချီရှိနေပြီဆိုတော့ဟောဒါစစ်ပွဲတွေပုံမူပြင်းထန်လာတဲ့အများဆလာဒီအရေးအတွက်ဟာအဆ2ဆ3ဆအဲ့လိုခုန်တက်သွားလိမ့်မယ်လို့ကျွန်တော်ထင်တယ်အချိန်လေးကြည့်ရတာလည်းတိုက်ပွဲတွေကပြင်းထန်ထန်ဖြစ်လာမဲ့ပုံပေါ်နေတယ်ပေါ့ဗျာဒါကြောင့်ကျွန်တော်တို့ကဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ကျွန်တော်ကအငြင်းအောင်စဉ်းစားရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့တော့ကိုယ်စားလှယ်တယောက်အနေနဲ့ရောပါတီဝင်တယောက်အနေနဲ့ရောအကျွန်တော်ကနိုင်ငံရေးအရာအခြေရှာနေရှင်တာပေါ့ကြာဆွေးနွေးပါတွေ့ဆုံပါစကားပြောပါဒီဒုက္ခတွေကိုဟိုပြည်သူတွေကခံစားနေရတဲ့ဒုက္ခတွေကိုအေးအေးဆေးဆေးဖြစ်သွားအောင်ငြိမ်းချမ်းသွားအောင်ငြိမ်းချမ်းရေးလမ်းပေါ်မှာတွေ့ဆုံစကားပြောကြပါလို့ပဲကျွန်တော်တို့ကအနေနဲ့တိုက်တွန်းနေတာပေါ့ကြာ
အခုလိုမျိုးရခိုင်ပြည်နယ်တွင်ခရီးသွားလာမှုတွေကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေလို့ရခိုင်လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေရခိုင်လူငယ်တွေရဲ့ဘေးအန္တရာယ်လုံခြုံရေးကစိုးရိမ်စရာရှိနေတော့မယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ
်မြန်မာတက်မတော်ကဒီရခိုင်လူငယ်ထူးတွေအပေါ်မှာဟိုသူတို့ကအရေးတင်ပြထားတယ်ပေါ့လေနော်ရခိုင်လူထူးတွေလူငယ်အခွင့်အရေးတွေဒီတမက်ကိုင်အလုရှာမှုတွေကိုတင်းငင်းထပ်ပွက်ကူနေသလားဆိုတဲ့တင်ပြရာဆိုရင်ဒီအရင်များတွေပေါ့နော်ဒါကြောင့်လည်းမဟုတ်လို့သူတို့ကဒီဖန်စီစီလိုက်ရိုင်းနေဆုံးရိုင်းနေလိုက်တစ်ချက်လိုက်ခါနေပြင်ပြီးတော့မာသောပြီးတော့ပြင်လို့တော့ဒီချနေရတာပဲလေနော်ဒါတင်မလို့ဖကားရှိနေပါအဲနောက်တော့ကကြတော့အေးဖကားကြတော့ဘလို့ရှိနေဆိုတော့အဲတစ်ဖက်ကတဲဖက်ကအဲ့လိုမျိုးဖန်စီမှုတွေလုပ်တဲ့အပြင်ကိုအေးမတက်စုတွေဖန်စီတွေနဲ့ပတ်မှာကြတော့ပို့ပြီးတော့မှဟိုတဲပြဖန်စီတွေပုံစံဖြစ်လာတယ်လူငယ်ထူးတွေကအမျိုးသားတွေရောအမျိုးသမီးတွေရော
ဟိုတော်တော်လေးကိုကြောက်ရွံ့နေရတယ်ပေါ့နော်ဟိုတစ်ဖက်ကလူချမှုတစ်ခုခုကြားပြီဆိုတာနဲ့တခြားနေရာကိုရှင်းရရတာမျိုးလို့ပေါ့နော်အဲ့ဒီခါကျတော့ဟိုကျွန်တော်တို့မှာတော်တော်များကိုခက်ခဲတွေးပါတယ်ပေါ့လာမယ့်2024နှစ်တင်မှာတော့ငြိမ်းချမ်းရေးအလားအလာကောင်းနေဖြစ်ဖို့ပြည်내ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နိုင်ကြဖို့အပြုသဘောဆောင်တဲ့လုပ်ရည်တွေလုပ်ကြမယ်လို့လည်းရခိုင်အမှတ မရှိမဆိုင်တဲ့ဒေသခံတွေအဲပြည်သူတွေမြေသားတွေမဖြစ်ရအောင်အဲ့ဒါနှစ်ပတ်စလုံးကထိမ့်သိမ့်ဖို့လိုအပ်တယ်ပြည်သူကိုပြည်သူလိုပဲမြင်ပြီးတော့တရားခံလို့မမြင်ဖို့ပေါ့နော်နှစ်ပတ်စလုံးကိုကျွန်တော်တို့ကဒီလိုစဉ်စဉ်ရှင်းရှင်းနဲ့နော်လှုပ်ဆွေရှင်းနဲ့ပြီးတော့ရှိပါမှုကျင်းလာအောင်နိုင်ငံရေးပုံကိုလည်းဖွင့်ပြီးတော့ဆွေးနွေးကြပါအခြေခံတစ်ခုရပါစေလို့ပဲကျွန်တော်တို့ကဆန္ဒပြုပါရခင်ဗ
ျရခိုင်လူငယ်တူဦးဖြစ်တဲ့ကိုစစောထွန်းကလည်း2020နှစ်တင်မှာတော့ရခိုင်ပြည်ကြီးအမြန်ဆုံးအေးချမ်းပါစေကြောင်းစုမုံကောင်းတောင်းပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကတနင်္ဂနွေနေ့မှာအချင်းသူချင်းပြပြီးတော့အစာကြီးနေလာခဲ့တဲ့တိုင်းသားချင်းချင်းနေပြီလေနော်အဲဆိုတော့အရင်ကမုံတရားကြီးကိုပဲအဲဥဒေပြီးမှတစ်ဖက်ကိုတစ်ဖက်အဆုံးကိုမြေကုန်ရေကုန်တိုက်ခိုက်တဲ့ချစ်တဲ့ပုံစံမျိုးတွေကိုဒီနှစ်ဖက်စလုံးကဒီစာနာထောက်မှုတွေနဲ့ပြုမှုနိုင်ပါစေပေါ့လေနောက်တော့ကျတော့အစောပိုင်းကလည်းပဲကိုယ့်ရဲ့ပြည်သူလူထုဒီနိုင်ငံသားတွေအပေါ်မှာအပြုတ်ကောက်ကိုတခြားပြည်နယ်မှာစီလိုပဲဆက်တော့ပြည်ရှင်ပါတယ
်အခုချိန်ထိကတော့ရခိုင်ပြည်နယ်တွင်းမှာအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးလက်ရှိစစ်ဖြစ်နေတဲ့နေရာတွေမှာတော့တရင်မောင်ချထားစေမှုအင်တာနက်ဆက်သွယ်ရေးလမ်းကြောင်းတွေအများဆုံးပြန်ဖွင့်ပေးပါလို့လည်းရခိုင်နိုင်ငံရေးပါတီတွေအပါအဝင်လူထုကတောင်းဆိုနေကြပါတယ်ရှင်
ဒီလိုမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဗီဒီယိုရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့တေးချစ်သူ VOA ပရိသတ်အတွက်တေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်ဒီကနေ့ညနေခင်းအတွက်တေးလက်ဆောင်ကိုတော့ဘီလီဂျိုးရဲ့ Piano Man ဆိုတဲ့သချင်ကိုရွေးချယ်ထားပါတယ်ပျော်ရွှင်ရတဲ့ငယ်ဘဝကပုံရိပ်တွေကိုပြန်မျှော်ကြည့်တဲ့အဖို့အိုတယောက်ရဲ့ချုံမြိန်တဲ့ခံစားချက်ကိုဆက်ဆွေးထားတဲ့ဒီသချင်လေးကိုနှိဟောင်းကနေနှစ်သစ်ကူးပြောင်းကနေမှအတူတူနားဆင်ကြရအောင်ပါ
9:00 on a Saturday. A regular crowd shuffles in. There's an old man sitting next to me, making love to his tonic and gin. He says, son, can you play me a memory?I'm not really sure how it goes, but it's sad and it's sweet and I knew it complete when I wore a younger man's clothes. La 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 la. Sing us a song, you're the piano man. Sing usong tonight. Well, we're all in the mood for a melody, and you got us feeling all right. Now John at the bar is a friend of mineGets me my drinks for free. And he's quick with a joke or to light up your smoke, but there's some place that he'd rather be. He smile ran away from his face. But I'm sure that I could be a movie star if I could get out of this place. Oh, la 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 di di da, la la di di da. Had time for a wife, and he's talking with David, who's still in the Navy and probably will be for life. And the waitress is practicing politics as the businessmen slowly get stoned. Yes, they're sharing a drink they call loneliness, but it's better than drinking alone. Sing us a song, you're the piano man. Sing us a song.
Billy Joe ရဲ့ Piano Man ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ဒီအထူးအစီအစဉ်တွေနဲ့အထူးအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
ယူကရိန်းဆိုရတက်တည်နဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြအကျဉ်းသားအားလုံးလဲလဲအစည်းအဝေးကိုစတင်နိုင်ဖြစ်ပါတယ်။ယူကရိန်းပြည်ပကငါးနှစ်ကြာကာလအတွင်းမှာနှစ်ဖက်စလုံးဖမ်းဆီးမိထားတဲ့အကျဉ်းသားတွေအားလုံးကိုသူတို့ရဲ့အိမ်တွေကိုပြန်နိုင်အောင်လဲလဲတာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။နှစ်ဖက်ဒီသဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလဲအစည်းအဝေးကိုယူကရိန်းနိုင်ငံဒေါနက်စ်ဒေသဟော်လစ်ကန်မြူနာကနေဆက်ခိမ့်မှာလှုပ်ဆောင်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကမာတာလီဘန်တွေကတိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး19ဦးသေဆုံးသွားခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေရုတ်သိမ်းပေးရင်တာလီဘန်ဘက်ကအပြစ်ရဆိုင်ထားပေးဖို့အမေရိကန်နဲ့သဘောတူညီညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အီရန်နိုင်ငံကဆန္ဒပြတဲ့သူတွေဟာနိုင်ငံတောင်ပိုင်းကနာဆီးရီးယားရေနံနှင်းကိုပိတ်ဆို့ရပ်ဆိုင်းလိုက်ပြီးတော့ရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့ပေါ်ရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုံခြုံရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဦးဆောင်တဲ့အာဏာပါတီရဲ့အစည်းအဝေးကိုစတင်လိုက်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့ခတ်တင်းနဲ့ယက်တီတုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဩစတြေးလျမှာတော်မီရဲ့ကြီးကျယ်လောင်ကျွမ်းနေတဲ့ဂျာမာပဲနေ့စဉ်ကျင်းပနေကြဆစ်ဒနီမြို့နေသက်ကူမိဘဖောက်ပွဲအစည်းအဝေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဝန်ကြီးချုပ်စကော့တ်မော်ရီဆန်ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာပါရှင်
This program has come to you from the Voice of America, Washington.
Thank you.